အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံတွင်လူခွင့်ရေးချိုးဖောက်မှုတွေကြောင့်စစ်အစိုးရကိုစီးပွားရေးအရာပိတ်ဆို့အရေးယူဒဏ်ခတ်မှုတွေလုပ်နေတဲ့ကြားကပဲအမေရိကန်စီးပွားရေးကုမ္ပဏီတစ်ခုဖြစ်တဲ့ Chevron ရေနံကုမ္ပဏီဟာမြန်မာနိုင်ငံတွင်မှယင်းနှိမ့်မြုံနှံထားပြီးဒီကုမ္ပဏီဟာနိုင်ငံတွင်လူခွင့်ရေးချိုးဖောက်မှုတွေနဲ့လည်းဆက်နွယ်ပတ်သက်နေတယ်လို့လူခွင့်ရေးအဖွဲ့တစ်ခုကအပြစ်တင်လိုက်ပါတယ် Chevron ရေနံကုမ္ပဏီအနေနဲ့ဒီအချက်ကိုထည့်မတွက်ဘူးမစင်စားနိုင်တော့ဘူးဆိုရင်တော့သူကိုအမေရိကန်ဥပဒေနဲ့အညီလူခွင့်ရေးချိုးဖောက်မှုမှာပတ်သက်တဲ့အတွက်တရားစွဲဆိုတာတွေပါလုပ်သွားမယ်လို့ ERI လို့ခေါ်တဲ့ Earth Rights International တဘာဝပတ်ဝန်းကျင်နဲ့လူခွင့်ရေးအဖွဲ့ကြီးကပြောဆိုလိုက်ပါတယ်။ဒီအကြောင်းပြည်စုံကိုတင်ပြပေးမဲ့သူကတော့ထိုင်းနိုင်ငံဘန်ကောက်မြို့ကိုရောက်နေတဲ့ကိုသားညုံပါရှင်
။ ERI အဖွဲ့အနေနဲ့အခုလိုမျိုး Chevron ရေနံကုမ္ပဏီရဲ့လူခွင့်ရေးချိုးဖောက်မှုပတ်သက်ပုံတွေကိုဒီကနေ့ပဲအစီအစဉ်သာတက်တရထုတ်ပြန်ပါတယ်။Chevron company ဟာစစ်တပ်ကအုပ်ချုပ်တဲ့ဒီမြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေကနေပြီးတော့ဘယ်လိုမျိုးအမျက်ဆုံးတွေယူရဲနောက်လူတွေကိုဖိနှိပ်နှံအောင်လို့စစ်စွဲကိုဘယ်လိုမျိုးငွေကြေးထောက်ပံ့ကူညီနေတယ်ဆိုတာတွေကိုရေးသားထားပါတယ်။အစီအစဉ်သာကိုတော့ Human Cost of Energy ဒီစွန့်လုပ်ငန်းကြောင့်မလို့လူတွေနစ်နာဆုံးရှုံးမှုဖြစ်နေတယ်လို့အမည်ပေးထားပါတယ်။ဒီအစီအစဉ်သာနဲ့ပတ်သက်လို့ထိုင်းနိုင်ငံဘန်ကောက်မြို့က FCCT နိုင်ငံသားသတင်းတော်များကလပ်မှာဒီကနေ့ပဲသတင်းစာရှင်းလင်းပွဲလုပ်တော့ERI ရဲ့တာဝန်ခံဖြစ်တဲ့ကိုနိုင်ထူးကဒီ Chevron ရေနံထုတ်လုပ်ရေးလုပ်ငန်းတွေကြောင့်မလို့ဒီပတ်ဝန်းကျင်ဒေသတွေမှာဘယ်လိုမျိုးလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတာကိုအခုလိုထောက်ပြပြောဆိုပါရစေ
။ Human rights violations such as forced labor, hoarding, torture, extrajudicial killing, rape, looting and
ဒီရေနံပိုင်လိုက်တိစောက်ထားတဲ့ဒေသတဝိုက်မှာဖြစ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကတော့ဒီအတင်းကျပ်လိုအားပေးခန်းစီတာ၊ပေါ်တာဆွဲအသုံးပြုတာညပန်းနှိမ့်ဆက်တာဥပဒေမဲ့တတ်ဖြတ်တာအမျိုးသမီးတွေကိုလိမ်မန်းဆိုင်ရာအထမပြုကျင့်တာလူရဲတာတွေနဲ့အခြားလူခွင့်ရေးချိုးဖောက်မှုတွေဖြစ်ပါတယ်။ဒါတွေကိုပိုင်လိုက်ဆောင်ကြရတဲ့လူညွေးတိုင်ရင်တွေကကျူးလွန်ကြပါတယ်။ဒီတိုင်ရင်တွေဟာဒေသခံရွာသားတွေကိုခေါ်ယူပြီးတော့ပိုင်လိုက်ဆောင်ကြတဲ့ဒီတပ်တွေအတွက်ရိတ်ခါပစ္စည်းတွေတည်ယူခိုင်းပါတယ်။ဒါ့အပြင်ဒေသခံကြီးရွာသားတွေကိုခေါ်ယူစစ်တင်နှံပေးပြီးတော့ပတ်ဝန်းကျင်ဒေသလူညွေးရေးကိုလည်းယူခိုင်းပါတယ်။ဒီတော့ဒီဒေသခံတွေကဒီစစ်တပ်အတွက်ရောလူညွေးအတွက်ရောလှုပ်ပေးနေရပါတယ်။ဒါရီအခုချိန်အထိကိုဖြစ်နေတော့မှာပဲလို့ ERI ရဲ့ဒီထိုင်းနိုင်ငံတာဝန်ခံကိုနိုင်ထူပြောခဲ့တာပါ။ဒါကြောင့်မလို့လေဒီပိုက်လိုင်းတစ်လျှောက်မှာရှိနေတဲ့ဒေသခံတွေဟာအခုလိုမျိုးသူတို့ရဲ့ခံစားနေရတာတွေဒီလူခွင့်ချိုးဖောက်ခံနေရတာတွေဟာဒီ Chevron ရေနံလုပ်ငန်းကြောင့်ဖြစ်တယ်လို့ယူဆတဲ့အကြောင်းကိုလည်း ERI ကသူတို့ရဲ့တွေးရှိချက်အရပြောပါတယ်။ဒီဖြစ်ပျက်တွေအားလုံးအတွက်ဒီ Chevron ရေနံကုမ္ပဏီအနေနဲ့တာဝန်ရှိတဲ့တာဝန်ယူရမယ်လို့လည်း ERI ကဆိုပါတယ်။မြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေကြောင့်မလို့ဒီအနောက်နိုင်ငံတွေအထူးသဖြင့်ဆိုလို့ရှိရင်အမေရိကန်ပြည်ထောင်စုကဒီမြန်မာနိုင်ငံတွင်ယင်းနှိမ့်နှံမှုတွေကိုကန့်ကွက်ပြီးတော့စီးပွားရေးပိတ်ဆို့မှုလုပ်နေတဲ့အချိန်မှာပဲဒီအမေရိကန်အခြေစိုက် Chevron Company ကနေအခုလိုမျိုးလူခွင့်ရေးချိုးဖောက်မှုတွေပတ်သက်နေတာကြောင့်မလို့ဒါကိုအမေရိကန်လွှတ်တော်နဲ့အစိုးရပိုင်းအထိကိုသိရှိအောင်လို့လုပ်သွားရမယ်လို့ ERI လူခွင့်လှူရှားသူတွေကပြောပါတယ်Chevron company ရဲ့မြန်မာနိုင်ငံတွင်ယင်းနှိမ့်နှံမှုနဲ့ပတ်သက်ပြီးတော့လူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတာကိုဒါဟာပထမဆုံးအကြိမ်အစင်ကစားထုတ်ပြန်လိုက်တာကြောင့်မလို့ဒီအစင်ကစားနဲ့ဒီအမေရိကန်ပြည်ထောင်စုရဲ့ဥပဒေတွေကိုပြန်ပြီးတော့ဆန်းစစ်လာနိုင်မယ်။နောက် Chevron company ကိုယ်တိုင်ကလည်းသူ့ရဲ့လုပ်ငန်းတွေကိုပြန်ပြီးတော့စစ်ကြောစရာဖြစ်လာမယ်လို့မျှော်လင့်တဲ့အကြောင်း ERI ရဲ့အမှုဆောင် Director Kasowa က VOA ကိုအခုလိုပြောပါတယ
်။ Chevron ဆိုရင်လည်းဒီအမေရိကရဲ့ policy ရေးတဲ့လူတွေဘာတွေအပေါ်မှာအတော်တော်လေးကိုအာဏာရှိတဲ့အနေအထားမှတစ်ခုမှရှိတဲ့အတွက်ကျွန်တော်တို့ရဲ့ဒီ report ကိုဒီ American နိုင်ငံမှာရှိတဲ့ NGO တွေအမေရိကမှာရှိတဲ့ activist နဲ့ကောင်းကောင်းမွန်မွန်စင်တကြနဲ့လောက်မှာဖြစ်တယ်။ဘာဖြစ်လို့လဲဆိုတော့ဥမာ AFL-CIO ဆိုရင်ကျွန်တော်တို့ရဲ့ report ကိုစောင့်နေကြားလာပြီ။နောက်ပြီးတော့ US campaign for Burma တို့ဒီ report မျိုးစောင့်နေကြားလာပြီ။ဘာဖြစ်လို့ဆိုတော့ဒီ report မျိုးကပိုင်လဲမှာဖြစ်နေလူခွေးတွေကိုပြပြပြပြအမှတ်တမ်းတင်ပြီးတော့ဘာကိုဖျက်ချင်မှာဒါကြောင့်အတွက်ဒီမှာရှိတဲ့လူခွင့်ချိုးဖောက်မှုတွေဟာပြက်ပြက်သားသားနဲ့သူတို့ရဲ့ဘာတွေကိုဆောင်ရွက်ရမလဲဘာတွေကိုပြောင်းလဲရမလဲဆိုတာကိုပေါ်ပြမှာဖြစ်ပါတယ်
ဒါပေမဲ့လည်း Chevron company ရဲ့ထုတ်ပြန်ချက်တွေမှာတော့သူတို့ကြောင့်မလို့လူခွင့်ချိုးဖောက်မှုတွေရှိတယ်ဆိုတာကိုညှဉ်းဆန်ထားပြီးတော့သူတို့အနေနဲ့ဒီဒေသအတွင်းဖွံ့ဖြိုးတိုးတက်ရေးအတွက်ဒေသခံတွေကိုပညာရေးနဲ့ကျန်းမာရေးထောက်ပံ့ကူညီတာတွေလုပ်နေတယ်လို့ဆိုပါတယ်ဒါပေမဲ့လည်းလူခွင့်ချိုးဖောက်မှုနဲ့ပတ်သက်တဲ့တသက်အခိုင်အမာသူတို့မှာရှိထားတဲ့အခုအစင်ကစားမှာလည်းဖော်ပြထားတယ်လို့ကစောဝါကတော့ပြောပါတယ
်သူတို့ကတော့အများနဲ့မြင်နေတာပဲဒီလူခွင့်ရေးမဖြစ်ပါဘူးသူတို့လူခွင့်မဖြစ်အောင်အဲ့ဒီပိုက်လိုင်းဒေသမှာအများန်းဘာဘာလုံနေတယ်ဆိုတာသူတို့အများန်းပြောနေတယ်ဒါပေမဲ့အနေထားတစ်ခုမှာဒီ Chevron ကနေပြီးတော့ Unicorn ဝင်လိုက်တဲ့အချိန်မှာဒီမှာကျွန်တော်တို့ရှိတဲ့တက်တီအထောက်ထားတွေနဲ့ဒီလူခွင့်ရေးတွေကဖြစ်နေပါတယ်ဆိုတာကို Chevron တင်ပြနိုင်ရင်ကျွန်တော်အနေထားမှာတော့ Chevron တခုခုလောက်လာလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်
ERI အနေနဲ့ဒီ Chevron company ကဒီလူခွင့်ချိုးဖောက်မှုတွေမှာပါဝင်ပတ်သက်တာကို American ပြည်ထောင်စုဥပဒေအရတရားစွဲဆိုဖို့နောက်ပိုင်းမှာဆက်ပြီးတော့လုပ်သွားမယ်လို့လည်းသတိပေးပါရတယ်။ အရင်ယူနိုကယ်ရန်ကုမ္ပဏီတုန်းကလည်း EIN အနေနဲ့ဒီလူခွင့်ချိုးဖောက်ခံရသူဒေသခံတွေအစားယူနိုကယ်ကုမ္ပဏီကိုတရားစွဲဆိုခဲ့တာကြောင့်မလို့နောက်ဆုံးမှာတော့ယူနိုကယ်ကနေပြီးတော့ဒေသခံတွေအတွက်နင့်နာချေးပေးခဲ့ရတဲ့အထီအောင်မြင်ခဲ့ဘူးပါလေ။ဒါမှမဟုတ်ခုစစ်မှာတော့သူတို့မှာတက်တည်အထောက်ထားအခိုင်အမာရှိတယ်ဆိုတာကိုပဲအဓိကပြကျင်တဲ့သဘောပဲလို့ကစောဝါကတော့ပြောပါတယ်။Chevron Company ဟာ Unocal ကနေပြီးတော့2009ခုနှစ်အတွင်းကစပြီးရှယ်ယာတွေဝယ်ယူခဲ့တာပါအခုဒီ EIN ရဲ့အစီအစဉ်သာတက်မှာတော့2003ခုနှစ်ကနေ2008ခုနှစ်အတွင်းပိုက်လိုင်းတစ်ဝက်မှာဖြစ်ပျက်ခဲ့တဲ့လူခွင့်ချိုးဖောက်မှုတွေကိုမှတ်တမ်းတင်ဖော်ပြထားတယ်ဆိုတော့ Chevron Company လွှဲပြောင်းကင်တွယ်ချိန်မှာဖြစ်ပျက်ခဲ့တာတွေအများစုလို့ပြောအောင်ပါခင်ဗျာ